to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ2ရက်တနင်္လာနေ့ VOA သံရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မွန်ပါရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာ2ယောက်အပါအဝင်ကမ္ဘာတစ်ဝက်သေဆုံးသူ3000ကျော်ရှိနေပါပြီ။အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းဖြစ်ရွေးကောက်ပွဲဝင်နိုင်ဖို့ကြိုးစားနေသူတွေက South Bend မြို့တော်ဝန်ဟောင်း Pete Buttigieg နှုတ်ထွက်သွားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညင်ဦးနဲ့ကြေညာပေးပါမယ်ရှင်
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာတော့မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ကာကွယ်တားဆီးမှုအခြေအနေကိုကူးစက်ရောဂါတိုက်ဖျက်ရေးဗဟုသုတဌာနတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
မမီးရဲ့ရှင်းနာရီကြီးကတော့ဆံပြားနဲ့စောင့်ကြည့်သူကတော့အစ်စ်ဆံမတွေ့တော့တစ်ရက်ရှိပေါ့နော်25ရောက်ပဲရှိပါတယ်ဆံပြားလူလာ2ရောက်စောင့်ကြည့်သူက
ဒီသတင်းနဲ့အတူရခိုင်မြောက်ပိုင်းတိုက်ပွဲသတင်းနဲ့အသေးအပြောက်တွေရှိတဲ့အကြောင်းမိုင်းကင်မျိုးနယ်မှာတော့ RCSS SSA တောင်ပိုင်းတပ်တွေပြန်ဆုတ်သွားပြီးအစိုးရတပ်ကပြန်ပြီးတော့ထိန်းချုပ်ထားနိုင်တဲ့ရှမ်းပြည်တွင်လုံခြုံရေးအခြေအနေနဲ့အတူနေပြည်တော်ကကလေးငယ်ဗစ်တိုးရီးယားရဲ့အမှုမှာဥပဒေနဲ့မညီတဲ့လှုပ်ရက်တွေကိုကျူးလွန်ခဲ့တဲ့မှုကင်းရဲတပ်ဖွဲ့အရာရှိတွေကိုစပြီးတော့တရားစွဲမယ်လို့ကလေးငယ်ဘက်ကရှေ့နေတွေကပြောခဲ့တာတွေကိုလည်းသိကြရမှာပါရှင်။ဒုတိယပိုင်းမှာမြမတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေကြော်သမျှနဲ့တက်တန်အောင်သတင်းလှသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနှာစင်ကြရပါမယ်။အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညုံတို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာ2ယောက်အပါအဝင်ကမ္ဘာတစ်ဝက်သေဆုံးသူ3000ကျော်ရှိနေချိန်မှာပိုးကူးစက်မှုကိုထိန်းနိုင်ဖို့နိုင်ငံတွေစူးစမ်းနေကြပါတယ်။တောင်ကိုရီးယားမှာနောက်ထပ်ပိုးကူးစက်သူ600ရှိတယ်လို့ဒီကနေ့ကြေညာပါတယ်။ပိုးကူးစက်ပြန့်နှံ့မှုအဓိကဖြစ်ခဲ့တဲ့ခရီးယာဘာသာရေးခိုင်းတစ်ခုရဲ့ခေါင်းဆောင်ကဒီကနေ့တောင်းပန်ပါတယ်။ပိုးကူးစက်မှုရအောင်အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိတာကြောင့်အဲ့ဒီခိုင်းခေါင်းဆောင်ကိုလူသတ်မှုနဲ့တရားစွဲရေးစဉ်းစားဖို့အတွက်တာဝန်ရှိသူတွေကအစိုးရရှင်းနေတွေကိုပြောကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ80လောက်ရှိနေပြီးနိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတနင်္ဂနွေနေ့တုန်းကသေဆုံးသွားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာသတင်းပတ်နဲ့ခြေတွေကလူတွေမသိပဲပတ်ဝန်းကျင်အတိုင်းဝိုင်းထဲမှာပြန့်နှံ့နေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးကိုအစိုးရဘက်ကဦးဆောင်လုပ်နေတဲ့ဒုသမ္မတမိုက်ပန့်စ်နဲ့သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ဆွေးနွေးဖို့ရှိပါတယ်။စင်ကာပူနိုင်ငံမှာနောက်ထပ် COVID-19 ရောဂါဖြစ်နေသူ၄ယောက်ရှိတယ်လို့ကြေညာတဲ့အထက်မှာအင်အကူလုံနေတဲ့မြန်မာအမျိုးသမီးတစ်ယောက်လည်းပါဝင်ပါတယ်။ရောဂါဖြစ်နေတဲ့အင်ရှင်ဖြစ်သူစီကကုပုံရတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသမီးကိုအစပိုင်းတုန်းကတခြားသူတွေနဲ့မထိတွေ့ပဲအိမ်မှာပဲနေဖို့အမိန့်ထုတ်ထားတာပါ။ဒါပေမဲ့23ရက်နေ့တည်းကယောဂလက္ခဏာစပြတယ်လို့တနင်္ဂနွေနေ့ကပြောခဲ့ပြီးတဲ့နောက်မှာတော့သူ့ကိုချက်ချင်းဆေးရုံတင်ခဲ့တာမှာ COVID-19 ရောဂါဖြစ်နေတယ်ဆိုတာစစ်ဆေးတွေ့ရှိတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2ယောက်ရှိတယ်လို့ဒီကနေ့အတည်ပြုပါတယ်။ယောဂဖြစ်နေတဲ့ဂျပန်လူမျိုးတစ်ယောက်စီကနေကူးတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပမှာတော့ပိုးကူးစက်သူအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာတနင်္ဂနွေနေ့အထိကူးစက်သူ1900လောက်ရှိနေပါတယ်။ပြင်သစ်နိုင်ငံမှာဆိုရင်လည်းကမ္ဘာလှည့်ခီးတွေတွေအသွားများတဲ့ကမ္ဘာမှာအကျော်ကြားဆုံးပါရီမြို့ကလူပြတိုက်ကြီးကိုတနင်္ဂနွေနေ့ကပိတ်ထားပါတယ်။လက်ရှိကမ္ဘာနိုင်ငံပေါင်း60ထဲမှနေမှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ19000ထဲမှနေရှိနေပါတယ်ရှင်။
အခုဒီတနင်္လာနေ့မှာပဲမြောက်ကိုရီးယားအနေနဲ့တာတူဒုံးလက်နက်20ပစ်ခတ်ဆန်သတ်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။နောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အချိန်မှာပဲအခုလိုမျိုးဒုံးလက်နက်ဆန်တက်မှုလှုပ်လာတာပါ။တောင်ကိုရီးယားစစ်တပ်စီဦးစီးဖွဲ့ပြောရဆိုရင်တော့ဒုံးလက်နက်နှစ်စီးကိုဝန်ဆန်းဒေသကနေပြီးတော့မြောက်ကိုရီးယားရှေ့ဘက်ကံပင်လယ်ပြင်တဲ့ကိုပစ်လွှတ်ခဲ့တယ်လို့ဆိုပါတယ်။ဒုံးကြီးဟာအမြင့် 35 ကီလိုမီတာလောက်ကနေပြီးတော့ဒီ240ကီလိုမီတာမိုင်အားဖြင့်150နီးပါးအထိကိုရောက်သွားခဲ့တယ်လို့ဖော်ပြပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာထုတ်ဖော်ပြောတာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကစတဲ့မြောက်ကိုရီးယားစီးလေးကျင်းမှုအစိပ်ပိုင်းတရားဖြစ်နေဒီဒုံးကျည်ပြစ်လွှတ်တာဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီလိုရအတွက်လွန်တရားဆွေးနွေးမကင်ဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားမျိုးသားလူမျိုးရေးကောင်စီကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်တွေအတွင်းကဆိုလို့ရှိရင်ဒီခါမှာခင်ဗျာပြီးခဲ့တဲ့နှစ်အတွင်းကဆိုလို့ရှိရင်တာတူနဲ့တာလက်ပြစ်ဒုံးကျည်တွေ13ကျင်းပြစ်ခတ်ဆန်တက်မှုလုပ်ခဲ့ပါတယ်။အမေရိကန်နဲ့နျူကလ িয়ার ရည်ဆွေးနွေးပွဲကလည်းရပ်တန့်နေပါတယ်။ဒီကြိမ်ဒုံးကျည်ဆန်တက်မှုကိုတွေ့ရတာဆိုလို့ရှိရင်အခုနှစ်ဆန်းပိုင်းကလေးကဆိုတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့မြောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးကိုရေးပေါ်ဆောင်ရွက်နေကြတာပါ။ ဒါဟာတိုင်းပြည်အတွက်သေရှင်ရေးပြဿနာဖြစ်တယ်လို့လည်းအာဏာပိုင်တွေကခေါ်ဆိုခဲ့ပါတယ်။နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ဒီမြောက်ကိုရီးယားအာဏာပိုင်တွေကညှင်းဆန့်ပေမဲ့နိုင်ငံခြားခီးသည်တွေကိုပိတ်လိုက်လို့ပဲရောက်လာတဲ့နိုင်ငံသားတွေကိုတိကျခွဲထားတာနိုင်ငံခြားတန်တမာတွေကိုလည်းသူတို့ဝင်းထဲကနေပြီးတော့ပြေးမထွက်တာတွေလုပ်ခဲ့ပါတယ်။လူ9000နီးပါးကိုတော့ကျမကြီးရစောင့်ကြည့်စစ်ဆေးနေတယ်လို့မြောက်ကိုရီးယားဆူအပိုင်မီဒီယာကကြီးညာထားပါတယ်။
အမေရိကန်ပြည်ထောင်စုမှာသမရလောင်းအဖြစ်ရွေးကောက်ပွဲဝင်နိုင်မှုစ조사နေသူတွေတဲ့ကအိန္ဒိယနာပြည်နယ်ဆော့သ်ဘဲမြို့တော်ဝန်ဟောင်းပီဘူတဂျစ်နှုတ်ထွက်သွားပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ပါတီတွင်သမရလောင်းပနာမရွေးချယ်ပွဲမှာအခြေအနေမကောင်းဖြစ်ခဲ့ပြီးနောက်တည့်မှာပဲသူဆက်မပြိုင်တော့ဘူးဆိုတာကိုကြေညာခဲ့တာဖြစ်ပါတယ်
။ And today is a moment of truth. After a year of going everywhere, meeting everyone, defying every expectation, seeking every vote.
အမှန်တရားကိုလက်ခံရမယ့်အချိန်ဖြစ်ပါတယ်။တနည်းလောက်နေရာဆောင်သွားပြီးလူတွေနဲ့တွေ့ဆုံမဖြစ်နိုင်ဘူးဆိုတဲ့မျှော်လင့်ချက်တွေကိုကြော်လွှားလူတိုင်းရဲ့မဲတွေရအောင်မဲဆွဲခဲ့ပြီးတဲ့နောက်တမရလောင်းဖြစ်ဖို့စ조사နေတဲ့ရှင်ပြိုင်မှုကိုရပ်ရတော့မယ်ဆိုတဲ့အမှန်တရားကိုလက်ခံလိုက်ရပြီဆိုပြောသွားတာပါ။ဒီလိုရပ်ဖို့ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတယ်လို့လည်းပီပူတဂျစ်ကပြောပါတယ်။တမရလောင်းဆက်လက်ရှင်ပြိုင်နေသူတွေကဘသူ့ကိုသူထောက်ခံတယ်ဆိုတာကိုတော့မပြောပေမဲ့ရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရအောင်သူအတက်နိုင်ဆုံးလှုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ပီပူတဂျစ်ဟာလိန်တူချစ်သူလို့တရားဝင်ကြေညာပြီးတမရလောင်းဖြစ်ဖို့စ조사ခဲ့သူဖြစ်ပါတယ်။ကျန်တဲ့တမရလောင်းဖြစ်ဖို့စ조사နေသူ6ယောက်ကတော့နှစ်ဖက်အင်္ဂါနေ့ကျရင်ပြည်내14ခုမှာလုပ်တဲ့ပါတီတွင်တမရလောင်းရွေးချယ်ပွဲအတွက်မဲဆွဲနေကြပါတယ်။သဘောထားစစ်တမ်းတွေအရဒုတမရဟောင်းဂျိုးဘိုင်ဒန်ကပြည်내9ခုမှာရှေ့ပြေးနေပြီးတော့ဗာမွန်ပြည်내အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့ပြည်내6ခုမှာအနိုင်ရနိုင်ချေများနေပါတယ်။မင်နီဆိုတာပြည်내အထက်လွှတ်တော်အမတ်အေမီကလိုဘာရှာကလည်းသူ့ရဲ့နေရပ်ပြည်내မှာအနိုင်ရမယ့်ပုံရှိနေပါတယ်ရှင်။
အမေရိကန်ပြည်အောင်စုကနိုင်ငံသားနဲ့လူဝတ်မှုကြီးကြပ်ရေးဌာန USCIS မှာယာယီညွှန်ကြားမှုဖြစ်တောင်းယူထားတဲ့ Ken Kucinelli ဟာဒီတောင်းဝန်ယူဖို့အတွက်ဥပဒေအရတရားမဝင်ဘူးလို့ American Federal တရားသူကြီးတူကတင်းလို့နေနေမှာဆုံးဖြတ်ပါတယ်။ဒါကြောင့်မလို့အမေရိကန်မှာခိုလုံခွင့်လျှောက်ထားသူတွေသူတို့ကိုကနဦးစစ်ဆေးခဖို့အတွက်ပြင်ဆင်စရာရှိတာပြင်ဆင်နိုင်ဖို့အချိန်ပေးတာကိုကန့်သတ်ဖို့သူ့မှာလုပ်ပိုင်ခွင့်မရှိဘူးလို့ Federal တရားသူကြီးကဆုံးဖြတ်ပါတယ်။ခလုံးွေးရှောက်မဲ့သူတွေကိုပြင်ဆင်ချိန်48နာရီကနေပြီးတော့92နာရီအထိမူလကပေးထားတာကိုသင်းသင်းစခန်းနဲ့ရောက်တဲ့နေ့ကနေပြီးတော့တရက်ထိပဲယာယီညွှန်ကြားရေးမှူးခွတ်ဆနလီကအချိန်မီပြင်ဆင်အချိန်ပြင်လိုက်တာမို့လို့ဟွန်ဒူရက်စ5ဦးကဒီတရားဆက်ဆုတင်တဲ့နောက်အခုလိုဖြစ်လာတာပါဒီ5ဦးရဲ့အမှုကို USCIS အစအနေနဲ့ပြန်လည်သုံးသပ်စီစစ်ဖို့ဆိုပြီးတော့ KI တရားသူကြီးရန်ဒော့ဖ်မော့စ်ကစီရင်ဆုံးဖြတ်ပါတယ်ဒါပေမဲ့အလားတူညှိပဲ့ခံရတဲ့အခြားသူတွေတော့မပါပါဘူးတရားရုံးရဲ့ဆုံးဖြတ်ချက်ဟာရှေ့ပြောင်းလာသူတွေကိုကျူဆိုတဲ့အမေရိကန်ရဲ့အစင်လာကိုပြန်လည်တည်မှတ်လိုက်တာဖြစ်တယ်လို့အဲ့ဒီအမှုမှာလိုက်ပါဆောင်ရွက်သူတွေကကျူဆိုခဲ့ကြပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနပြောခွင့်ရသူကတော့တရားရုံးဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ဆိုပါတယ်။ FBI လို့ခေါ်တဲ့ဒီ Federal ဝန်ထမ်းဆိုင်ရာဥပဒေအရလစ်လက်သွားတဲ့ USCIS ညွှန်ကြားရေးမှူးနေရာမှာညွှန်ကြားရေးမှူးရဲ့ပထမလက်ထောက်ဖြစ်သူကယာယီတာဝန်ယူရမှာဖြစ်ပေမဲ့လို့ပြည်ထောင်စုလုံခြုံရေးဌာနယာယီဝန်ကြီး Kevin McLellan ကဒီ Kucinelli ကို USCIS ရဲ့ Principal ဒုတိယညွှန်ကြားမှုဖြစ်ခန့်ပြီးတော့ဒီတာဝန်ကိုပေးခဲ့တာပါ။ဥပဒေတိုင်းဆိုရင်တော့မူလရှိတဲ့ဒုတိယညွှန်ကြားမှု Mark Comas ကယာယီညွှန်ကြားမှုတာဝန်ကိုအလျော်လျောက်တာဝန်ထမ်းမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တုံညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းလာနေညဝိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဖိလစ်ပိုင်နိုင်ငံက shopping center တစ်ခုမှာသဏ္ဍာန်သမားတစ်ယောက်ကလုံခြုံရေးတစ်ယောက်ကိုပြစ်ခတ်ပြီးတော့လူ30လောက်ကိုတရားခံတွေအဖြစ်ဖမ်းဆီးထားခဲ့တာကနေမကြာခင်ကတော့ပြန်လွှတ်ပေးလိုက်ပါတယ်။မနီလာမြို့တော်တွေကဆန်ဟွာအရပ်မှာရှိတဲ့ Vira Shopping Mall မှာအာချီပါရေးဆိုတဲ့သဏ္ဍာန်သမားကအယောက်30လောက်ကိုတရားခံအဖြစ်နဲ့ဖမ်းထားခဲ့တာပါ။သူဟာအဲ့ဒီ shopping mall ကနေအလုပ်ဖြုတ်ခံထားရသူဖြစ်ပါတယ်။လုံခြုံရေးတာဝန်ယူတဲ့ကုမ္ပဏီမှာအာဂရိလိုက်စားမှုတွေရှိနေတာကြောင့်သူအလုပ်ကနေဖြုတ်ခံခဲ့ရတာဖြစ်တယ်လို့တသက်သမားကသတင်းတောက်တွေကိုဗီဒီယိုကောပေါ်ကနေတစင်ပြောခဲ့ပါတယ်။ ရဲတပ်ဖွဲ့ဘက်ကညှိနှိုင်းပေးသူတွေရဲ့အစီအစဉ်မှုနဲ့သတင်းတောက်တွေအာဏာပိုင်တွေကိုသူ့ရဲ့မချေနှက်ချက်တွေကိုပြောပြခွင့်ရခဲ့တာပါ။အဲဒီနောက်အဲဒီ Vira Shopping Mall ရဲ့အလုံးစုံရေးတာဝန်ယူထားသူအချီခဲကပြန်ပေးဆွဲထားသူကိုလူသိရှင်ကြားတောင်းပန်ပြီးဇာတုကနေနှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာတော့တရားခံဖမ်းထားသူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။အဲဒီတနတ်သမားရဲ့အရင်လုပ်ဖို့ကိုင်းပဲ9ယောက်လည်းအလုတ်ကနေထွက်သွားကြပါတယ်။တနတ်သမားကိုတော့ရဲတွေကဝိုင်းပြီးဖမ်းခဲ့ပါတယ်။ဈေးဆိုင်ပေါင်း100ကျော်ရှိတဲ့၄တပ် Shopping Mall ကြီးမှာပြစ်ခတ်မှုပြန်ပေးဆွဲမှုဖြစ်ခဲ့တာကြောင့်လက်နက်ကန်ဆောင်ထားတဲ့အထူးကော်မန်ဒိုတပ်ဖွဲ့တွေရဲတွေမိသက်တွေကအဆောက်အဦပတ်လည်မှအသင့်ဆောင်ဆိုင်နေခဲ့ကြပါတယ်။
အစ္စရေးနိုင်ငံမှာတော့ပြီးခဲ့တဲ့12လအတွင်းတတိယကြိမ်ရွေးကောက်ပွဲအဖြစ်နဲ့မဲဆန္ဒရှင်တွေဒီကနေ့တင်းလာနေမှာဆန္ဒမဲပေးကြပါရယ်မဲဆန္ဒရှင်တွေအနေနဲ့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုပဲနောက်ထပ်ယာလူသက်တမ်းအတွက်ပြန်ပြီးတော့ရွေးကြမလားဒါမှမဟုတ်စစ်တပ်ကြီးကဲအောင်ဖြစ်တဲ့ဘန်နီဂန်စ်ကိုမဲပေးပြီးတော့လမ်းကြောင်းတစ်ခုသွားမလားဆိုတာကိုရွေးချယ်ကြရမှာဖြစ်ပါရယ်ရွေးကောက်ပွဲအကျိုးစစ်တမ်းတွေရဆိုရင်တော့သူ့ရဲ့ပါတီနှစ်ခုစလုံးကညီမောင်အစိုးရဖွဲ့နိုင်လောက်အောင်လို့လုံလောက်တဲ့ထောက်ခံမဲကိုရမထားကြပါဘူးဧပြီလနဲ့စက်တင်ဘာလတွေမှာရွေးကောက်ပွဲတွေလုပ်ပြီးတဲ့နောက်ပိုင်းအစ္စရေးနိုင်ငံမှာနိုင်ငံရေးအရမတင်မကျအခြေအနေတွေဆဖြစ်လာတာပါ။လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟူးရဲ့လက်ရာရင်းလူကပ်ပါတီနဲ့ဂန့်စ်ရဲ့ Blue and White ပါတီနှစ်ရဲ့စလုံးကအစ္စရေးလွှတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုမရခဲ့တဲ့အတွက်အခုလိုမျိုးတတိယကြိမ်ရွေးကောက်ပွဲထပ်ပြီးတော့ကျင်းပရတာဖြစ်ပါတယ်။ဒါပြင်ဝန်ကြီးချုပ်နေတန်ညာဟူးဟာအာဂတိလဲစားမှုယုံကြည်မှုပေါ်မှာလွဲသုံးစားလုပ်မှု၊လိညာမှုစတဲ့တီပြစ်မှုတွေနဲ့ပြီးခဲ့တဲ့နိုဝင်ဘာလကဆွဲချက်တင်ခံထားရပါတယ်။အခုရွေးကောက်ပွဲရလဒ်တွေရလာရင်တော့ညမောင်ဆူရဖွဲ့နိုင်မယ့်အသက်တော်ဆုံးသူကိုတမရကနေရွေးချယ်သွားရမှာဖြစ်ပြီးတော့သူတို့အနေနဲ့ညမောင်ဆူရဖွဲ့ဖို့အတွက်သတင်း6ပတ်အချိန်ရမှာဖြစ်ပါလိမ့်မယ်
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အခုသတင်းပတ်ထည့်တွေ့ဆုံတဲ့အခါဆီးရီးယားနိုင်ငံအစ်လစ်နဲ့ငြိမ်းချမ်းရေးသဘောတူညီမှုရရှိအောင်ဆွေးနွေးနိုင်ဖို့အတွက်မျှော်လင့်တယ်လို့တူရကီသမ္မတရီဇက်ဒါရဲ့အာဒိုဝန်ကပြောကြားပါရယ်။ခေါင်းဆောင်နှစ်ယောက်အင်္ဂါနေ့ကျရင်မော်စကိုမြို့တော်မှာတွေ့ဆုံမှာပါ။ဆီးရီးယားစစ်ပွဲမှာရုရှားကဆီးရီးယားအစိုးရတပ်တွေဘက်ကစစ်ကူတိုက်ပေးနေတာပါ။တူရကီဘက်ကလည်းသဘုံတွေလို့သတ်မှတ်ထားတဲ့လက်နက်ကိုင်ကတ်တွေအပေါ်အစာပိုင်းကတိုက်ပေမဲ့တနင်္ဂနွေနေ့တုန်းကတော့ဆီးရီးယားအစိုးရအပေါ်အတံပြန်တိုက်ခိုက်မှုစတင်ပြီလို့ကြေညာခဲ့ပါရယ်ရှင်။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုသားညုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုဇက်တိုင်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီမြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစောင့်ကြည့်ကာကွယ်ပေးနေတဲ့အခြေအနေကိုသိကြရမှာပါ။မြန်မာနိုင်ငံတွင်းဝင်ရောက်ဖို့စီစဉ်ထားတဲ့ Silver Cruise အပျော်စီးသင်္ဘောကိုမြန်မာစိတ်ကန်းကိုကတ်ခွင့်မပြုဖို့မြန်မာကျန်းမာရေးဌာနတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပါတယ်။ဒီအပျော်စီးသင်္ဘောဟာ COVID-19 ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေကိုဖြတ်သန်းပြီးတော့ရောက်လာမှာဖြစ်တဲ့အတွက်အခုလိုညှင်းပယ်တာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံထဲမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာအသစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့လည်းကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံထဲကိုလာမဲ့ match လ4ရက်နေမှာရောက်ရှိမဲ့အပျော်စီးသင်္ဘောအတွက်ကန့်ကတ်ခွင့်ကိုညှင်းပယ်လိုက်ပြီလို့ဗဟိုကူးစက်ရောဂါတိုက်ခိုက်ရေးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။မြန်မာနိုင်ငံကိုဝင်ရောက်လာမဲ့ Silver Cruise ပျော်စီးသင်္ဘောကိုမြန်မာနိုင်ငံစစ်တမ်းမှာကတ်ခွင့်ကိုညှင်းပယ်လိုက်ပါတယ်။
အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုထမ်းပေါင်း400နီးပါးလိုက်ပါလာတာဖြစ်ပြီးထိုင်းနိုင်ငံဖူကတ်ကမ်းခြေကနေမြန်မာနိုင်ငံထဲကိုဝင်ရောက်ဖို့စီစဉ်ထားတာပါပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကအခုရောက်ရှိမဲ့အပျော်စီးသင်္ဘောဟာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေထဲဝင်ရောက်ခဲ့ပြီးဖြစ်လို့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်မပြုသင့်ကြောင်းသက်ဆိုင်ရာကိုအကြံပြုတင်ပြထားတယ်လို့မနေ့ကအစည်းအဝေးမှာပြောခဲ့ပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကတနင်္ဂနွေမှာပြုလုပ်ခဲ့တဲ့ COVID-19 ရောဂါဆောင်ရွက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစည်းအဝေးအပြီးအဲ့ဒီအပျော်စီးသင်္ဘောကန့်ကတ်ခွင့်ကိုညှင်းပယ်လိုက်ကြောင်းဒီကနေ့မှပြောဆိုလိုက်တာပါမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာအသစ်ထပ်တွေ့ရာနှိမ့်ရရှိပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
မမီးရဲ့ဆင်နာရီအထိကတော့တန်တရားနဲ့စောင့်ကြည့်သူကတော့အစ်စ်ထမတွေ့တော့နှစ်ရက်ရှိပေါ့နော်55ယောက်ပဲရှိပါတယ်တန်တရားလူနာ2ယောက်စောင့်ကြည့်သူက43ယောက်အဲ့ဒီ55ယောက်လုံးအားသူတို့ရဲ့အပြည့်ဖြေက negative ပါပဲဒါမှမဟုတ်ကျွန်တော်တို့က negative ဖြစ်တာနဲ့ပြုံတန်းပေးဆင်တာမဟုတ်ပဲပြုံပါရင်ဒီလိုဆင်နာရီပေါ့နှစ်ရက်ဆက်စောင့်ကြည့်ရတဲ့ကြောင့်မို့3ယောက်ကတော့ဝေးသွားပြီးပြေးတာမဆင်းရသေးဘူးပေါ့နော်ရှိနေပါသေးတယ်
မြန်မာနိုင်ငံမှာခုချိန်ထိ COVID-19 ဓာတ်ခွဲအတည်ပြုလူနာမရှိသေးပေမဲ့ရောဂါဆောင်ရွက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ရောဂါကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ Lago Sabiane, Senator Majakana, Sibibu, Changsu Nachin, Bazar Opo, the Goye Dan Shinigo, Lee Tabi, Ahara Biwa on Satau Ni Taibune, Nim Gampine Durene, Nigan Nitana Shangjin Bogu, Nuzo Tabare. The young Nanga, who baby ne, who her Mugani Satin Shibuagere, COVID 19, Corona Yoga Buha, a cha Nanga Mau Chausakona Nangu Gusa Kedi, Digne Meshna Naya, Nilagan singing ya, Lubang Shatanku Ranjo Gusa Kani Yaraba. Taha, Gabale, if you see demo, Diamond Princess Boga, Gusa Kaya do Kunayang Ayane, they song to Kuna Uya Singova, Tedratara Pibi, they song to Gado, Susubang, don't know your tea, she navy, the old Nangama, and Yazon Pibale.
ครับเนี่ยမြန်မာနိုင်ငံမှာလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာပြပောင်းများစွာလေးကရှိနေပြီးတော့မြန်မာလူခွင့်ရေးတိုးတက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်ဒီမိုကရေစီတင်ကူးပြောင်းရေးလုပ်ဆောင် ောင်းလဲဖို့စိတ်ဆန္ဒရှိရလားဒါမဲ့အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျာ။ငင်္ဂညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်ပြည့်ဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုပြောပြပေးကြပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်နေတဲ့မြောက်ဦးမြို့နယ်ထဲမှာအခုရက်ပိုင်းအတွင်းအရသားတွေသေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့ပျောက်ဆုံးတဲ့သူတွေလည်းရှိပါတယ်။မနေ့ကတော့ရသေးတောင်မြို့နယ်ကြောက်တန်းကြီးရွာမှာပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းကစစ်ရေးတင်းမာနေတဲ့အခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆိုရတပ်တို့တိုက်ပွဲဖြစ်ပေါ်နေတဲ့မြောက်ဦးမြို့နယ်ရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကလိုင်းနီမှာဒီကနေ့မနက်ပိုင်းကအလောင်းသုံးလောင်းတည်ရှိခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်မှဦးထွန်းတာစင်ကပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့မြောက်ဦးမှာ7နာရီလောက်ပါပေါ့နော်ရှမ်းတောင်ကျေးရွာရဲ့အနီးရန်ကုန်စစ်တွေကလိုင်းရဲ့တကားအောင်မှာပေါ့နော်အလောင်းသုံးလောင်းကိုတည်ရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအလောင်းသုံးလောင်းကတော့ပါပီအာလောင်ပေါ်တဲ့အသက်20နှစ်ဘင်္ဂလီတယောက်ရယ်ပြီးတော့မောင်ကျော်ခိုင်လို့ဆိုတဲ့လက်ဆိုင်ရှိကျေးရွာက35နှစ်တယောက်ရယ်မောင်သန်းသေးဆိုတဲ့ဒီကျေးသေးကအသက်38နှစ်တယောက်ရယ်အဲ့ဒီ3ယောက်ရဲ့အလောင်းကိုရှမ်းတောင်ကျေးရွာရဲ့အနေအဒီရန်ကုန်စစ်တွေကာလန်ရဲ့တကားအောင်မှာတည်ရတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မနေ့7နှစ်လောက်က
ဖေဖော်ဝါရီလ29ရက်တနင်္ဂနွေနေ့ကမြောက်မြို့နယ်တောင်ပိုင်းမြောင်ပွေကျေးရွာနဲ့ရွှေလိုင်းကျေးရွာကြားရန်ကုန်စစ်တွေကလိုင်းမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွဲခံခဲ့ရပြီးနောက်မှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းနဲ့ဒီတိုက်ပွဲနောက်ပိုင်းမှာရပ်သားတည်ဆုံးပျောက်ဆုံးမှုတွေရှိနေတယ်လို့လည်းပြောပါတယ်စစ်ရေးတင်းမာနေတဲ့ရခိုင်နောက်ပိုင်းကမြောက်ဦးမြို့နယ်မှာ၃ရက်အတွင်းရပ်သားတည်ဆုံးသူ9ဦးထိခိုက်ဒဏ်ရာရသူ18ဦးနဲ့ပျောက်ဆုံးနေသူ13ဦးရှိတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်စစ်တေတော်မြို့နယ်ထဲမှာတော့ကြောက်တန်းကြီးပေါ်မှာတိုက်ပွဲဖြစ်ပေါ်မှုရှိပေမဲ့မနေ့ကရွာသေးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွေးခဲ့တဲ့အတွက်နေအိမ်တွေမိလုံသွားခဲ့တယ်လို့တိခတ်မှုတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒီနေရာမှာတော့တိုက်ပွဲချိတာမရှိဘူးခင်ဗျဒီမြမတက်မတော်ကနေပြီးတော့အဲ့ဒီထီးစရော်ကနေပြီးတော့ပေါ့နော်ဒီမှာအောက်စားကြီးကြီးရော်ကနေပြီးအဲ့ဒီကိုလက်နဲ့ကြည့်ကြည့်နေပိတ်တယ်ခင်ဗျမနေ့ကပြည့်တဲ့ခင်ဗျဟုတ်ကဲ့ခင်ဗျလင်းနစင်းနဲ့လာတိကျတင်ကြခင်ဗျညမှာတော့လူတွေမရှိတော့ခင်ဗျအကုန်လုံးကြောက်ပြီးဆွဲသေးသွားရခင်ဗျအေးဆဲမဲ့ရော်တွေကိုဆွဲပြီးကြတာပေါ့ခင်ဗျသူတို့ရဲ့အသက်တွေလုံထုံမဲ့နေရာတွေပေါ့တင်းတစီကျော်လောက်သွားတယ်ခင်ဗျတစီကျော်အင်းအလုံးဟုတ်ကဲ့ခင်ဗျာဒီမှာလက်နဲ့ကြီးနဲ့ပြင်းလို့လောက်တာလေးရှိသေးတယ်လို့အဲ့ဒီလိုလင်းရင်ကပြင်းလို့လောက်တာလေးရှိတယ်ခင်ဗျာ
အေဖွေးပြောခွင့်ရခိုင်ဒုက္ခကလည်းကြောက်တန်းကြီးပါနေမှာတိုက်ပွဲဖြစ်ပေါ်ခဲ့တာမရှိဘူးလို့ပြောပါတယ
်အဲ့ဒီမှာဒီရသေးတောင်မြို့နယ်ကြောက်တန်းရွာကိုမြန်မာစစ်တပ်ဘက်ကဒီတစ်ဖက်သားပြစ်ခတ်တာတွေဟိုတော့ရှိတယ်ဟိုမနေ့ကဒီနောက်ဆုံးရတဲ့သတင်းရဆိုလို့ရှိရင်မြန်မာစစ်တပ်ကဒီကြောက်တန်းရွာကိုသူတို့ဒီတိုက်ပွဲအတူဖန်တီးပြီးတော့မှဒီဟိုအဲ့ဒီမှာရဟရင်တွေနဲ့အပေါ်ကလာပြီးတော့ပြစ်ပြီးလို့ရှိရင်လက်နေကြီးလက်နေငယ်တွေနဲ့နေပြီးတော့မြေပြင်ကပြစ်ဟိုအဲ့လိုပြစ်တဲ့အတွက်ကြောင့်မို့လို့ဒီကြောက်တန်းရွာဟိုမိလောင်နေဆိုပြီးတော့ဟိုနောက်ဆုံးသတင်းရတာရှိတယ်
ตามนี้จำเราเพื่อการเอ็ดดิ้งเจ้าแดนชีวามาใจบุญชีวโอเคเลยลูกจำเราจะทิ้งมันเปลี่ยนใจเย่พูดเปลี่ยวคุยอาบุมูโชว์ซูมิงทองอาเปลี่ยวไปเลยใช่ก็ดีเกินเราจะนู้นเรามาตีดีกว่าเปลี่ยวจะรู้จะสีดำไปถูกว่ารู้มาเลยที่เป็นใจสวยที่สุดเอาไปเจ้าแดนไปบอกว่าเราจะนู้นเรามาจำมีเอาเปลี่ยวปีกเล็บไปบอกว่าอีหลาดวิ่งยืดเต่าอยู่ในเทม่าเอ้ยพูดเนี่ยสุยาจะดูจะใจบุญเด็ดจริงใจขึ้นแล้วจ้ะเนี่ยส่งข่าวทวีนี่
ကိုယ်တိုင်ပြောပြခဲ့တဲ့ရခိုင်ဘက်ကစီရီပြိပခါတွေအကြောင်းအရာနေခုရှမ်းပြည်နယ်ဘက်ကနေမြေလုံးချုံကြီးဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ တိုက်ပွဲတွေဖြစ်ပေါ်နေရမိုင်းကင်မြို့နယ်အတွင်းနယ်မြေကျော်လွန်လာတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အစစ်ဆေးတောင်ပိုင်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားခဲ့ပြီးတပ်မတော်ဘက်ကဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်ထားလိုက်နိုင်ပြီလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကပြောပါတယ်။RCSS ဘက်ကတော့နယ်မြေပိုင်းခြားသတ်မှတ်မှုနားလည်မှုလွှဲမှားတာဖြစ်တဲ့အကြောင်းတုံ့ပြန
Suga, Lue Dwine Dongboma, Chipware, Jamrone, Sandy Dele to Dongy Gonsi, RCSS, SSE, Dongbine, Aja, Chipware, Taiboha, Akuka, Jasain Dwabi, Chipare. RCSS, SSE, Dongbine Daddy, Chi Dutare Niago, Damro got Tencho Lady Aja, Damro, Dreaman, Pianjai, Poet Dunyemu, Bumujo Zomin Tonga, Vio Ego, Akulo, Biobare.
ဒီတော့ဒီလိုလဲအဲဒီကျော်လွန်ရောက်ရှိနေတဲ့စခန်းတွေတော့ထုတ်ပါပါလို့သိရပါတယ်ဗျ။တို့စီကလည်းအဲရောက်ရှိစီဖြစ်ပါတယ်။အလေးကလည်းပုံထုတ်ပြန်ထားပါတယ်ဗျ။ဖေဖော်ဝါရီလ23ရက်နေ့ကမူရစ်တည်င်းအရနေနေရှင်းလင်းမှာဖြစ်ကြောင်းခိုလန်ရှိ
အဲဒီကြောင့်ဒီနေရာကြီးအကောင်ဖက်ပေါ်ရွက်ဖွဲ့ရှိတယ်။အဲ့ရွက်ဖွဲ့နဲ့အဲ့ရက်ဖက်အဲ့ဒီနဲ့အဲ့ရက်ဖက်သဘောတူညီကြတဲ့ဟာတွေရှိတယ်။နှစ်ခုရှိတယ်။အဲ့ဘိုင်းရက်ဖက်သဘောတူညီကြတဲ့နှစ်ခုထဲမှာသူတို့ကိုပေးထားတဲ့နေရာကိုမင်းရဲ့မုံ့ဆနေနေဖြစ်တယ်။အဲ့ဒီကိုမင်းရဲ့မုံ့ဆနေနေပြီးရှမ်းပြည်နယ်ရဲ့တောင်ဘက်ဘက်မှာရှိတယ်။ခုဖြစ်ပွားနေ
တမရောကတင်းစီရိုက်တဲ့စကန်းဟာဟန်ငိုင်းကျေးရွာမြောက်ဖက်မီတာ600အကွာမှာရှိပြီးတလုံးဘန်ကာ18လုံးပြည့်ချင်း89ကျင်းလူနေတဲ့ဆက်သွေးမြောင်းနဲ့ညောင်ချင်းများကိုတွေ့ရကြောင်းနဲ့ RCSS ကညီချေးရေးသဘောတူညီချက်အပြင် NCA စာချုပ်ပါအချက်တွေကိုပါချိုးဖောက်ကြောင်းတင်းငင်းလူနေကထုတ်ပြန်တဲ့တမရောရဲ့ကြေညာချက်မှာဖော်ပြပါတယ်
ตัวตุนิเชกะนะเพ่นะเลมุลวยนี่แหละไอ้นี่เราจะตีอาตากะมุงโตมุงทาติตาโกอาเจเซอพั่วเนี่ยโหทําหน้าชุบช้าไปได้ตัวตุนิเชเป้แต่เมื่อกูจะรออีจันติเทมาเปลี่ยนเจนี่แหละอาเจเซอพั่วอาลงโกไอ้มุงโตมุงทาตัวเนี่ยอาลงไอ้มาไปตัวชุบนี่ใครเนี่ยไอ้นี่ขึ้นมาเหรอเอ๊ะแต่จะมุงมาเลมุลวยนี่ล่ะ
RCSSတပ်ဖွဲ့တွေဟာငင်းကြဲလုပ်ငန်းရှင်တွေကိုပြန်လည်ညှိနှိုင်းနိုင်အောင်တောင်းပေါ်တက်စခန်းကစုခွာခဲ့ကြောင်းနဲ့တနင်္လာနေ့မနက်ခင်းပိုင်းမှာတော့စုခွာလာတဲ့ရှမ်းတက်တွေနဲ့တမ်ဘရောဂျာမှာဂျိုးဂျာပြစ်ခတ်တာတွေရှိနေကြောင်းလဲဒူပိုမူဂျီအုံခေကဆက်ပြောပါတယ် ဖေဖော်ဝါရီလ26ရက်နေ့အာစီအက်ဆက်ဆက်ထုတ်ပြန်ချက်မှာတော့သူတို့တပ်စခန်းကိုတမ်ဘရောကတည်ရင်လေးရင်နဲ့ဝိုင်းရံထိုးစစ်ဆင်ခဲ့ကြောင်းနဲ့ဒီလိုတိုက်ခိုက်တာကြောင့်ငင်းချဲလုပ်ငန်းစဉ်အပေါ်ထားတဲ့တမ်ဘရောရဲ့သဘောထားကိုတန်တရားဖြစ်စေခဲ့ကြောင်းဖော်ပြခဲ့ပါတယ်။မိုင်းကင်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲတွေရပ်ဆိုင်းခဲ့တဲ့န
上边了那个，我也看到起没，给你录机不？我要你哪要的嘞？比你才比嘞，还来比嘞，还老边做比较比。咱们苦在了里，他们要啊，现在在国上面在了，去你搞哪了？
Suya Tamrone, NCA Sajoku, Lemma Yitu Tare, Tanda Lenagai, Poriha, Tini Georgia, Jessangate, Pidonzu Ninja Nilaga, Nasetti Yazu Penlon Siwego, Ebila Dwema, Piale Chimbabo, the Bordu Tadalo, Nilagan Chimba Naye Dwele, Ninang Sangyuan Nija Bade. Dilo Sangyuan Nijimabe, Champine, Manga Mune Dwema, Taiboy Pipwa Gedalo, Kiyimpine, Papo Mune Bemale, Tamrone Kien Yuja, Taiboy Pipwa Gedalo, Si Tema Murele, Shine Bade.
ကိုမိုးစောပြပြသွားတာပါရှင်အခုနေပြည်တော်ကဗစ်တိုးရီးယားရဲ့အမှုမှာဥပဒေနဲ့မညီတဲ့လောက်ရကျူးလွန်ခဲ့တဲ့မှုခင်းရက်တက်ဖွဲ့အရာရှိသုံးဦးကိုစပြီးတော့တရားစွဲတော်မယ်လို့ကလင်းငယ်ဘက်ကလိုက်ပါဆောင်ရွက်တဲ့ရှင်တွေကပြောလိုက်ပါတယ်ဒီမှုမှာဥပဒေကျူးလွန်တဲ့ဒီရဲရရှိတွေကိုလိုအပ်တယ်လို့အရေးယူဖို့သမရကညွှန်ကြားခဲ့တယ်ဆိုတာကြောင့်ဥပဒေနဲ့အညီတရားစွဲဆိုခွင့်ရရှိပြီ
ကလေးငယ်ရဲ့အမိအရင်းနဲ့မိသားစုအချက်လက်တွေကိုထောက်ဖို့ပြောဆိုပြီးဥပဒေကိုချိုးဖောက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုလိုအပ်သလိုအရေးယူဆောင်ရွက်နိုင်ဖို့သမ္မတကညွှန်ကြားလိုက်တဲ့အကြောင်းသမ္မတရုံးပြိုးရေးစုခွင့်ရှိသူဦးစောထေကဖေဖော်ဝါရီ 22ရက်နေ့မှာပြောကြားခဲ့တာပါဒီလိုသမ္မတရုံးကခွင့်ပြုလိုက်ပြီဖြစ်တဲ့အတွက်တရားစွဲဆိုဖို့ကိစ္စကိုမက်လာရဲ့ပထမတက်မှာပဲစတင်တော့မှာဖြစ်တယ်လို့ကလေးငယ်အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM
အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိမ့်တန်းဦးကပြောပါတယ်ဒီမက်လာပထမပတ်တော်မှာကျွန်တော်တို့တရားစွဲဆိုပြင်ထားပါတယ်ပြင်မှုကြောင့်ရပြင်ထားပါတယ် ဘာရည်ဘယ်ရည်ကြစားကျွန်တော်တို့ကဘုရားထင်းနေဦးကမိသားစုရဲ့ကိုယ်စားလှယ်ပေါ်ပါယူစားတယ်သူတို့ကော်ပိုရိတ်နဲ့ကျွန်တော်တို့ညှိနှိုင်းရတာလေးရှိတယ်။ဒါပေမဲ့ဘသူကတကယ်လို့လုပ်မှာလဲဘာနဲ့ဆွဲမလဲကျွန်တော်တို့ရဲ့လူပဲဒီအဲ့ဒါလေးဒီအပိကလုပ်ပြီးကျွန်တော်တို့လုပ်ပြမှာ။ဒါမှမဟုတ်ဒီလူတွေကိုတရားဆုံးဖို့အတွက်ခွင့်ပြုလိုက်ပြီးလို့ဒရင်းနာရှင်နေမွဲမှာသမရာယုံကကြွေး
ပြောကြကြရတယ်ကျွန်တော်တို့ဆက်ဆောင်ရွက်မှာဖြစ်ပါတယ်အဲ့တော့မရဘူးဆိုရင်ကျွန်တော်တို့ဆက်နောက်တစ်ဆင့်ဆက်သွားကလေးနေရမိဘကိုယ်စားလှယ်အဖြစ်လိုက်ပါဆောင်ရွက်နေတယ်စာရေးဆရာထင်ရင်းဦးကလည်းဒီရေးတက်ဖွဲ့အရာရှိတွေရဲ့လောက်ရဟာကလေးတငယ်အခွင့်အရေးဥပဒေနဲ့ညှိစောင်းနေတဲ့အတွက်တရားစွဲဆိုနိုင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်အဲ့ဒါပေါ်ဒီကတချို့ကနေပြီးတော့ဒီတိ
ဒီအတွက်ကျွန်တော်ကတရားဆွဲမယ်အဲ့ဒီဥစ္စာကိုပထမကျွန်တော်လုပ်ခဲ့တာသမရာရှိမှာကွန်ပျူတာတောင်းနေတယ်ပထမကရိုးစာကိုထထိုင်အောင်ဝင်ကြီးနေတာရီနဲ့တာဝန်ရှိတဲ့သူတွေကိုနော်ရေးယူဆောင်ရမှုတွေပြုလုပ်ဖို့အတွက်ကြောင်းကြားလိုက်ဆိုနေပြီးထားပြီးပေါ့နော်ဆိုတာကိုကျွန်တော်သိရတယ်သိရတဲ့အတွက်ကျွန်တော်ရက်ဖက်တရားရုံးကနေပြီးတော့တရားဆွဲဖို့ကျွန်တော်တို့
လက်ရှိပတောရရဲ့အမှုနဲ့ပတ်သက်ပြီးကျိုးသောတရင်ထွက်နေသူနှစ်ဦးကိုအမှုအသစ်ပြန်ဖွင့်မှုအကြံပေးကြပါမယ်။မဖွင့်ချင်ဘူးလို့ကလေးငယ်အတွက်လိုက်ပါဆောင်ရွက်နေသူဦးတက်ကမုံညိုကပြောပါရယ်။ဒါပြင်တန်တရားတရားခန့်အောင်ကြီးကိုလည်းတက်တဲ့အခြေအနေမခိုင်းလို့မှုဆိုပြီးပြန်လှုပ်ပေးလိုက်ပြီဖြစ်တာကြောင့်အမှုတစ်ခုကို၂ကြိမ်တရားစွဲတာမျိုးမဖြစ်အောင်အမှုထပ်မဖွင့်ချင်ဘူးလို့လည်း ဒီတော့တာဝန်ယူမှုတာဝန်ခံမှုတွေရှိမလဲဆိုတာစောင့်ကြည့်နေတယ်လို့ဦးတက်ကမုံညွာပြောပါတယ်။ဟိုများတာဝန်ယူမှုတာဝန်ခံမှုရှိမလဲဆိုတာပဲစောင့်ကြည့်နေရပဲရှိသေးတာပါ။ကျွန်တော်တို့ဟိုလိုမျိုးကြီးအရေးယူဖို့ဆိုတာပြောပေါ့နော်။တိုင်းမထားရတာမရှိသေးဘူး။မရှိသေးဘူးဆိုတာတကယ်လို့သူတို့ကသူ့ဘက်ကများပြီးတော့လုံးလောက်တော့တိုင်းတာဝန်ယူမှုတာဝန်ခံမှုနဲ့
အရေးယူမှုတွေရှိလို့ချင်းကျွန်တော်တို့ကဟိုနောက်လို့တပဲပနစ်မန့်မဖြစ်စေချင်ဘူးလေအဲ့လိုမျိုးလေကျွန်တော်တို့အားကြောင့်ကျွန်တော်တို့ကသူတို့ရဲ့အခြေအနေပဲကျွန်တော်တို့ကအုပ်ဆောင်ကြည့်နေရပါဗျာဒီပြီးတော့ဝက်စတန်ဟဲပုဂ္ဂလိကမူကြောင်းကတုံ့နှစ်အကျွေးပက်တိုရီယာလေးနိုင်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်လျာတရားခံအဖြစ်ဆွဆွဲခံနိုင်ရသူအောင်ကြီးဟာတရားရှင်လွတ်မြောက်ပြီး
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကမှ၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိကျနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်မလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆက်ကဏ္ဍတွေထဲမှာတော့အရင်ဦးဆုံးမြမတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပြီးစီးပွားရေးကဏ္ဍမှာတည်ကြရမှာက
စစ်အုပ်ဆက်တိုးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ကုမ္ပဏီရဲ့အခြားဘက်ကနေပြီးတော့ဝင်တဲ့ income တွေကနေပြီးတော့ဒီကိုယ့်ဘာကိုယ်သာ invest ပြန်လုပ်ရမယ်ဖြစ်တဲ့အတွက်ဒီလောက်အပေါ်ကြီးတစ်ခုအတွက်ကုမ္ပဏီရဲ့
ရန်ကုန် water bus စီမံကိန်းကဘဏ်ကနေပြီးတော့ငွေဆက်မချိလို့ရပ်သွားတော့မယ်အခြေစိုက်နေတဲ့အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းတော်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ကမ္ဘာနိုင်ငံအများပြားမှာအလင်းမြန်ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာအိန္ဒိယတရုတ်နိုင်ငံကစခဲ့ပေမဲ့မြန်မာပြည်သူလူထုကတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုသိပြီးတော့အလေးမထားတာကြောင့်ပို့ပြီးတော့အသိပညာပေးတွေလှုပ်တင်တယ်လို့ယူဆကြပါတယ်။လူအများစုဝေးမှုကိုရှောင်ကျဉ်သင့်တယ်လို့တဦးတယောက်ချင်းအနေနဲ့တကိုရည်သတိထားနေထိုင်သင့်တဲ့အချက်လက်တွေအကြောင်းပညာပေးမှုတွေလည်းလိုအပ်နေသေးတာပါ။မြန်မာခသတင်းအေဂျင်စီကမေတ္တာချန်ဟိန်ကတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖြစ်ပွားနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပြီးပြည်သူများစုကတော့ပုံမှန်တိုင်းသွားလာနေကြတာတွေ့ရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖေဖော်ဝါရီလ23ရက်နေ့ညမှာပြည်သူတွေထဲမှာကူးစက်ဖြစ်ပွားနိုင်တာကြောင့်ပွဲလန်းသတင်းလူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့ကြိုတင်ကာကွယ်ကြဖို့သတင်းထုတ်ပြန်ချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ထမ်းတွေအနေနဲ့နှီးစက်ရာပြည်သူလူထုကိုအသိပညာပေးဖို့တိုက်တွန်းလက်ရှိပါတယ်။ရန်ကုန်မြို့ကမာရွတ်မြို့နယ်ကဆရာဝန်တူဖြစ်တဲ့ဒေါက်တာတန့်စင်ကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ
်။ဒီကမ္ဘာနိုင်ငံဟိုနိုင်ငံ40ကျော်လောက်မှာဖြစ်တယ်။ပထမဆုံးတော့ဝူဟန်တည်းတိုင်းမှာဝူဟန်ဖြစ်တယ်။ဟိုအခုချိန်မှာဆိုမြန်မာပြည်ရသလိုရှိရင်ဒါကိုရိုနာဒီ suspect ရဖြစ်တဲ့ case သူဝေဘာကြီးရှိမှအစိုးရတင်ပါတယ်။ဒီတော့မှနောက်ဆုံးကြတော့သူနှစ်ပတ်ကျော်တော့မှသူလည်းကောင်းတော့အဖြေကလည်း negative ဖြစ်တဲ့အတွက်သူတို့လည်းပြန်မစိုးရဆင်းပြေးလိုက်ပြီ။အစိုးရမှာတော့စောင့်ကြည့်ရလူက2ယောက်တော့ရှိသေးတယ်လို့ဆိုတော့လက်ရှိအခြေအနေမှာလို့ရှိပြီ။အခုကတော့သူကဒီပြည်မှာတော့တော်ရစီဟိုစိုးဝါဖြစ်တော့ပေါ့နော်။ဒါမှမဟုတ်သူကလွန်ခဲ့တဲ့ဒီ2023လောက်တော့ဖြစ်တဲ့စားစုအောင်လို့ဆိုရင်တော့ကုဆတ်မှုလုံးဝတော့မြန်တယ်လို့များတယ်မြန်တယ်လို့တော့ပြောတယ်။ဒါနဲ့အသေးတော့နှုတ်ကနေစားဆိုလို့ရှိရင်10နောက်စားကြောင်မှဖြစ်တယ်မားဆိုလို့ရှိရင်လည်းကျွန်တော်34ရက်အနည်းလောက်ကိုရှိတယ်တရုတ်ပြည်မှာဖြစ်နေတော်တွင်းမှာတခါသူနဲ့မဆိုင်နေနေရတယ်တချို့နေရာတွေသိဝေးလာနေနိုင်မှာတရုတ်ပြည်ကနေဟိုကုလူဆက်ဆံလည်းမရှိရဲ့နိုင်ငံတွေမှာလည်းဖြစ်တယ်အာနိုင်ငံက40ကျော်ရှိတယ
်ရန်ကုန်မြို့လှိုင်မြို့တွေကပြည်သူတဦးကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပွားနေကြောင်းကြားသိရခြင်းမရှိခဲ့ပေမဲ့အိန္ဒိယနိုင်ငံတွေမှာဖြစ်ပွားမှုတွေညှင့်တက်နေတဲ့အတွက်စိတ်ပူမိတယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်ကအခုပထမတော့ဟိုတရုတ်ပြည်ဝမ်းမြောက်မှာစားဖြစ်တာပေါ့နော်။ဖြစ်ပြီးတော့ခုကိုရီးယားရောက်တယ်အခုမြန်မာပြည်မှာတော့မရှိသေးဘူးလို့ပြောပါတယ်ဟောကိုရီးယားဟိုကိုရိုနာဗိုင်းရပ်စ်ကိုမတွေ့သေးဘူးလို့ပြောပါတယ်ပထမကတော့အဲ့လောက်ဟိုမှာဗီတာမက်စ်မတော့နောက်ပိုင်းကျတော့မှတချို့ကားပေါ်တွေမှာလူသားကျတဲ့ချိန်တွေကြလို့ရှိရင်တချို့တွေကချောင်းတွေဆိုးတယ်နားတွေဖြေတာကိုလည်းဆိုးရင်လာတယ်လို့ပြောအဲ့ချိန်ကျတော့အတောက်ထားတယ်လို့ဖြစ်တော့ကိုလည်းနောက်တော့လိုက်တက်နေတာပါဆောင်းမက်စ်
ညီမနိုင်ငံတွင်းကပြည်သူတွေအနေနဲ့ခုလိုအချိန်မှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်မှုတွေပြုလုပ်တဲ့နယ်လို့လည်းဒေါက်တာတန့်စင်ကပြောပါတယ်။ရောဂါဖြစ်နေတဲ့လူလို့သိတဲ့ဆိုလို့ရှိရင်သူနဲ့အနိကမနေဘူး။သူကတော့အနေဆုံး6ပြီလောက်ဆိုမှသူကလွတ်တယ်လို့ပြောကြတယ်။အဲ့တော့ကျွန်တော်ကကြားဘူးယောဂါကိုမကြည့်တော့ရေးကြည့်။ဒါကြောင့်ကျွန်တော်လူစီကားနေအောင်ကျွန let's see the Kajau, who general Titama, let's say a subjalidi. We don't want the Kadun look there, Ali, Ali, as soon as you. A gongs or a yebian. Subjali might be some steel solution of your yebian. That Lord was a yebian to move.
Tidu Mia Sugaro, Yamanangama, Kusa Kayadum, she devu, sorry, Tine, Chotin Kabe Bogole, say when Samu Machidulu, Tuala Nira, Twimi Yale, look. Kulu Biogari.
I say, Deboro, Gawabolo, Tobian, man. Say, Nama, Swan Lani, Luria, the total liver that I am now. So, the total lady, I'm a Gawari, my mazo, Gawamelo, Tonsu, like our Nazi, like our Lampoma, Ninita, I'm a Ninita, the two, that is the Loma solution, Naya Love, Mazda, Shiva. Then he saw like who, hello. เอสกาซิลีลาโลชินยงยงโลชินแล้วก็ยินเสียเสียวิโรมาโกโลชาชิอาริโอแล้วก็ตาเอาแล้วไอ้หน้าที่ชาวโซเนเซนไซโกไอ้หน้าตอมันนี่โกโลชินซอบโลชินแล้วเสียวิมาตะคู่ๆไก่โมลงอยู่เลยตามมาอยู่ทูเรเนียริโอไม่ต้องโลสิครับไม่จัดทําครับดร.ตั้นสิงห์ก็เลยคู่โลပြောပါသေးတယ်คู่โลเนี่ยเราจํานวนไหนก็มาเราไม่ผิดดิผิดอยู่ญาเลยเราอ่ะ ตัวเยหูตาแลตะกบะไก่ไก่โยคะหลุตัวมะตัดมาติดรู้ว่ามะตัดมาตัวญาแลไก่โยคะผิดနိုင်ในนี้ถ้าได้ရှိရဲ့လို့ပြောပြောတယ်ဆိုတော့ကျွန်တော်ကတော့ခုနပြောလို့ကျမကြီးဌာနနေပေါ်မှာညွှန်ကြားတဲ့ရက်တိုင်းပဲတော့လူစီရဲ့ညမသွားဘူးတော့အမြဲပြန်လာလက်စီဘူးဒါမျိုးလေးကိုခြေခြေပြက်ပြက်လောက်ဆက်ကြတော့ public မြန်မာနိုင်ငံမှာယောဂဖြစ်ပွားသူတွေရုတ်တရက်တပြိုင်တည်းတွေ့ရှိလာနိုင်ပြီးတော့ပြည်သူလူထုအတွင်းကူးစက်ဖြစ်ပွားနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့ခုလိုကာလအတွင်းမှာလူစုလူဝေးများပြားတဲ့နေရာတွေကိုအသက်နိုင်ဆုံးရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အားစားဝင်ကြီးဌာနကသတိပေးထုတ်ပြန်ချက်တွေထုတ်ပြန်လက်ရှိပါတယ်ရှင်ကျွန်မနေတဲ့ချန်ဟေးမှာမြန်မာခမီဒီယာကနေ ရန်ကုန်ရဲ့တည်ယူပို့ဆောင်ရေးလုပ်ငန်းရန်ကုန်ဝါတာဖတ်စီမံကိန်းအတွက်ဘဏ်ကချီးငွေဆက်မပေးတော့တယ်လို့အစိုးရဘက်ကလည်းခွင့်ပြုချက်တွေချပေးဖို့ကြံကြနေတာကြောင့်ရှေ့ဆက်ဖို့အရေးအခက်တွေ့နေတယ်လို့လုပ်ငန်းရှင်တွေဘက်ကပြောပါတယ်ဒီမူဝါဒပိုင်းဆိုင်ရာမနိုင်မနှင်းဖြစ်မှုလားဘလို့အခက်အခဲတွေရှိသလဲဆိုတာကိုရန်ကုန်ဝါတာဖတ်စီမံခန့်ခွဲသူတင့်တင့်မြန်မာလုပ်ငန်းစုရဲ့ဥ
Kalau ada yang jadi yang sakit ini ada alam ah, jadi itu jawab apa no? Nanti kuat jawab, di sini itu jawab yang cuma kuat water basko, stalo bio, nalaran macam ni apa no? Kalau nalaran macam apa? Tengka, banyak suya apa no? Di bahu banyak senin sikan ya, di banyak solusi ni, di lengan sian si mungkin cingui dia. เสร็จแล้วพี่รอชิโลไม่ใช่รออู้สุพี่รอชินิดคู่ผิดละเนาะชิโลเสร็จแล้วพี่รอชิโลไม่รออู้ชินิดคู่อ่ะโซลูชั่นถ้าตัวเราเอาจ้าพี่รอมาทบทวนอะไรด้วยก็ยังลงเงินเยอะจะได้อารมณ์ว่าคาร์บอนจะจ้าตรงนี้ที่เขียนละเนาะโอเคแต่ไม่ดีใช่ไหมจะลงยาละสุดละจะลงยาละเพราะฉะนั้นสุดละใช่ไหมเนี่ยอันนี้ใช่ลูกเขยไปหน้ามาแต่มองยาจะกงจานนี่สุดละที่แต่มองยาสาวใช่เลยสุดทุกคนเป็นเชื่อไปเนี่ยข้าจะตัวพี่ นอกกว่าเปลี่ยนสูงไปโซลูชันเนาะซีโร่พีเจ็ดเปลี่ยนไมเนสพีตัวไหมเซลล์สตูไม่โซลูชันเนาะกูยังคงมีอ่ะช้าไปกันนี่เดียวเว้นเองคำนี้อันนี้เดียวที่กูว่ากูได้อินเวสต์แต่ละวันไม่พีเจ็ดด้วยที่เราเอาไปดูคู่ด้วยคงมีอ่ะฟินแลนเชียลฮาร์ดชิปก็แค่ที่จงด้วยไหนเนี่ยชิ้นนี้พีลาละก่อน ဒီစီမံကိန်းကိုစတဲ့အချိန်ကရောဒီကိစ္စတွေကိုထည့်ပြီးတော့မတွက်ခဲ့ဘူးလားအမကန်ချက်ပေါ့အစိုးရဘက်ကအမကန်ချက်မျိုးဘန်ရဲ့အမကန်ချက်မျိုးဒီလိုအမကန်ချက်မျိုးတွေကိုဟိုခိုင်ခိုင်မာမာယူခဲ့ဖို့ဟိုလိုအပ်ချက်ဖြစ်သွားတာလားဒါမှမဟုတ်ဒီအစိုးရဘိုင်းကမူဝါဒဘိုင်းဆိုင်ရာကမတည်မငြိမ်ဖြစ်နေတာလားမနိုင်မနေဖြစ်နေတဲ့သဘောလားရှင်ဒီဟာတွေကတော့ရစ်မန်နေဂျ်မန့်ပေါ့နော ဆိုင်ရာကဒါရီကိုပေါ့ပေါ့နော်အချိန်မီပေးလို့ရတယ်လို့ပဲကိုကပြောလင်းခဲ့တာပေါ့နော်သူအချိန်မီပေးလို့ရအကယ်၍အစိုးရဘက်ကဒီချက်တီတွေကိုမရခဲ့တော့ဆိုတဲ့ risk ကိုတော့ကိုကထည့်မသွင်းခဲ့ဒါဘာကြောင့်လဲဆိုတော့ဟိုဒီမှာဖော်ပြထားပြီးတော့မှာဒီတန်တာကိုရှောက်ခဲ့တာဖြစ်တယ်ပေါ့နော်ဒီတန်တာတွေကလည်း proposal မှာတင်သွင်းခဲ့ရပြီးဒါတွေဖြစ်တယ်အတွက်ဒါသဘောတူညီချက်ကြားပြီးဒါတစ်ခုဖြစ်တယ်ပေါ့နော်ဘန်ကင်းပိုင်းကလည်းဒီလိုပဲဘန်ကင်းပိုင်းမှာဆိုလို့ရှိရင်ဒါဥစ္စာဘယ်အနေနဲ့ဘယ်အပိုင်းအထိ
ဘယ်လိုလုပ်ရမလဲဒီ risk တွေကိုတော့ငကိုရရနေပြီးတော့နောက်ပြီးတော့ဖြစ်ရတဲ့တန်ဖို့ပေါ့နော်ဒီ variation ဖြစ်တာတွေဒီချက်တီတွေရဲ့လူတွေရဲ့စီးတာလျှော့သွားတာတွေဒါတွေတော့ plan A plan B နဲ့သွားထားပြီးတာပဲဒါပေမဲ့ဒီ risk ကတော့an expected loan ကမမျှော်လင့်ဘဲနဲ့ဖြစ်လာခဲ့တဲ့ risk တွေဖြစ်နေတာပေါ့နော်ဒီရန်ကုန်
water bus ကိစ္စကရှေ့ဆက်သွားနိုင်အောင်မဲ့အလားအလာရောရှိပါသေးသလားရှင်ဒီအခုကဘယ်လိုသွားလဲဆိုတော့နောက်ဆုံးပလန်တွေသွားနေရတယ်ဆိုတော့ JV အနေနဲ့ joint venture အနေနဲ့ပဲဖြစ်စေ foreign investment ယူပြီးတော့ပဲဖြစ်စေပေါ့နော်ဆက်သွားဖို့နောက်ဆုံး option အနေနဲ့အသုံးပြုနေတယ်နောက်တစ်ခုကကြတော့ဒီအစိုးရဘက်အနေနဲ့ကိုချပေးရမယ့်ဒီဟာတွေကိုနောက်ထပ်ချက်ပြီးတော့ကြန့်ကြာနေအောင်မယ်ဆိုလို့ရှိရင်တော့ဒါဆက်တန်သွားဖို့အခြေအနေဖြစ်တာပေါ့နော်ဟုတ်ကဲ့ဒီတော့ဒီ
Yangon water bus ကိစ္စကဒါကနေ့ဥပိုင်းတော့ကတော်လေးတက်တက်ကြွကြွရှိခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ပါလို့ပါဒါ တော်တော်လေးတက်တက်ကြွကြွလုတ်ခဲ့ကြတာတွေ့ပါတယ်เนาะသူဟိုအားလုံးကလည်းဒါဟိုယူရိုပ်ဥရောပလိုနိုင်ငံမျိုးပါညာတော့မှဒါပြောခဲ့ကြတာပေါ့เนาะဒါတော်တော်လေးကိုမျှဝေချက်ချက်ဟုတ်ကဲ့အဲ့တော့ဒီအစိုးရဘက်ကကနေ့ဥပိုင်းမှာဘယ်လောက်တက်တက်ကြွကြွရှိပြီးအခုနောက်ပိုင်းမှာဘာကြောင့်ကြန့်ကြာရပါတယ်လဲဘယ်လိုအခက်အခဲမျိုးအကြောင်းပြပါတယ်လဲရှင်ဆိုရအောင်လဲမေးကြည့်ရခါမှာဘာပြန်ပြောလဲ
mean, the permission quality will be how like it will, no? Continually, communication in your county, relationship in your lay, so you're in a pama, a cemetery, I'm a shoe. I mean, go yashi me, it's a dear, couldn't you make out of Kutinti, go to Intara, don't think I'll go ship you, no? A Kutinti on the job. Now, so only need a long care, February la, lale, la don't worry, why auntie Annie be your dream who are, Labishuare, Danning and Ocet, Danny be your.
กุญญีเป้ผู้เปล่าจ๋าล่ะบาดนี้สุบิ้วเฟฟอรี่ละมานอกซ้องนี่เนี่ยชอกล่ะบาดดาวก็อายไม่เอาเล่นชาเลยอีอป้ายก็โหปะเนาะနိုင်ငံတော်အဆင့်ပြည်တော်စုအဆင့်အနေပြီးတော့အခုဆင်ပြီးတော့ဒေတာလာတွေတွားတယ်ဘယ်နေရာတွေဘယ်နေရာတွေလို့အပ်ပါတယ်စုပြီးတော့ချက်လက်တွေရှိသွားတဲ့အတွက်အမြင်ဆုံးရရှိမယ်လို့မျှော်လင့်နေတယ်ရန်ကုန်တိုင်းဆိုရရဲ့လုတ်ပိုင်ခွင့်နဲ့မှာပဲရှိပါသလားတမမဟုတ်ပြည်
ကုန်တိုင်းဘက်ကလားဆိုတော့အတွင်းရေးတစ်ခုပုံစံမျိုးဖြစ်နေတဲ့အတွက်ကိုတည်ချတော့မသိဘူးပေါ့နော်ဒါပေမဲ့ normally ကတော့ဒါရန်ကုန်တိုင်းကနေချပြီးတင်တာဖြစ်တဲ့အတွက်ကိုကတော့ဒီတိုင်းအစိုးရနဲ့သက်ဆိုင်တဲ့ဝန်ကြီးစီမှာပဲဒီ permission တောင်းခံနေရပေါ့နော်ဆိုတော့ဒီဝန်ကြီးအနေနဲ့လည်းလုပ်ပေးမယ်လို့ပြောရပြည်အောင်စုအဆင့်ထိသွားပြီးတော့ရှောက်ဖို့လိုအပ်တယ်လို့ကိုမပြောထားဘူးပေါ့နော
်မတန်ကြီးထားရဲ့ဒီပါရေးအစီအစဉ်ကိုနားဆင်ကြကြရပါရှင်အခုဘလော့ဂါတွေပြသမျှအစီအစဉ်ကိုပြီးတော့ထုတ်လွှင့်ပေးသွားပါမယ်
ရှိတဲ့အားရှာမှာအွန်လိုင်းပေါ်ကနေဝန်ဆောင်မှုပေးတဲ့စီးပွားရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်တိုးတက်နေတယ်လို့ Google, Temasek Holdings နဲ့ Bayern & Company တို့ကပူးပေါင်းထုတ်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လာမယ့် 6 နှစ်ဆိုရင်အွန်လိုင်းပေါ်မှာလုပ်နိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကဒေါ်လာ300ဘီလီယံထိဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်။ဘယ်နိုင်ငံတွေကဘယ်လိုစီးပွားရေးလုပ်ငန်းမျိုးကအတိုးတက်ဆုံးဖြစ်နေလဲဆိုတာကိုမတ်ဆော့မြတ်မတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဒေါ်အားရှာနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာ2019ခုနှစ်မှာမှတ်ကျောက်တရားလောက်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံတရားတောင်ကျော်သွားပြီတဲ့ကိုသားညုံကြီး
ဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာရတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗ
Company ဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်းအမြန်ကန်ကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှိတောင်အရှားလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကဒီအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရရင်တော့ Internet Online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ Online ပေါ်မှာဇီးဝဲတာတို့ Grab တို့ Uber တို့ငှားတို့လိုမျိုးonline ကနေပြီးတော့ကားငှားစီတာမျိုးတွေ။နောက် online ကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ
်။ Economy Southeast Asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှိတောင်အာရှနိုင်ငံ6ခုမှာ online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေ၊ online သတင်းမီဒီယာလုပ်ငန်းတွေ၊ Grab လိုမျိုးဒီ online ကနေငှားစီရတဲ့ငှားရင်လုပ်ငန်းတွေ၊ e-commerce လုပ်ငန်းတွေ၊ online ကနေဘဏ္ဍာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့်။
အရှိတောင်အရှာမှာပြီးခဲ့တဲ့လနှစ်အတွင်းအင်တာနက်သုံးတဲ့သူကတန်းတရာတော်မှတိုးလာတယ်လို့အစီအစဉ်ကပြောပါတယ်။အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့မိုဘိုင်းလက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကသုံးသပ်ထားတာပါ
။အင်တာနက်ပေါ်ကနေလည်းဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ။2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်သုံးဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီတောင်ရှိမယ်တဲ့။အရှိတောင်အရှကလူတွေကိုဒီကဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစဉ်ခံစားရဲမှဆိုထားတယ်။လူကျင်နာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားရင်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မဟုတ်လို့ e-commerce အင်တာနက်အခြေခံစီးပွားရေးကအများဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့။အွန်လိုင်းရှော့ပင်းလုပ်ငန်းတစ်ခုရဲ့နေရင်ဒေါ်လာ38ဘီလီယံကျော်နေပြီ။
အွန်လိုင်းပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုထက်စီးပွားရေးကလေးစားတူပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေ့လာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့ internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ VNN ပဲဗျ။
အရှိတောင်အာရှ6နိုင်ငံလုံးမှာတော့ကားငါးစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြားအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရ။အာရှမှာကားငါးစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့။ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်။အဲဒါကြောင့်လဲ Foodpanda တို့Deliveroo လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကသူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပူအာယုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာယုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမျိုးပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမျိုးပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်နဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
အင်တာနက်ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့အွန်လိုင်းဝန်ဆောင်မှုတွေကိုလူလဲကူကူတုံးနိုင်လာတော့ဂိမ်းကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူးခီးသွားဖို့လေရင်လက်မှတ်ဝယ်တဲ့အထိပါလှုပ်လာကြတာတွေ့နေရတယ်တဲ့
နီးပညာတိုးတက်လာတဲ့အတွက်အရှိတောင်အရှာဒေသကလူအများအတွက်ဘန်နာရေးဝန်ဆောင်မှုတွေကိုအရင်ကားထက်ပိုပြီးတော့လက်လန်းပြီးလာကြမယ်တဲ့လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှတန်း100လောက်ကဘန်လုပ်ငန်းဝန်ဆောင်မှုကိုလက်လန်းမမီကြဘူးလွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့ဘန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဘန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနည်းပညာတိုးတက်မှုအကျိုးနဲ့လက်လန်းမီလာအောင်လုပ်နေကြတာကိုလည်းဒီအစဉ်ခံစားရမှာပြောထားရခြင်
းမျိုးကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်အခက်ခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေအဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာပါဝင်ဘန်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှာဆင်မြန်ပေါ့
အစီရင်ခံစာပူးတွဲထုတ်တဲ့ Google Company ရဲ့ဒီအခြေတော်အားရှာဆိုင်ရာဦးဆောင်ညွှန်ကြားရမှု Stephanie Davis ကတော့ online ဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရောအင်တာနက်ကိုဈေးတက်တက်တာတုံးနိုင်လာကြတာရောကြောင့်အင်တာနက်အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စင်ခေါ်မှုကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကမှထောက်ပြထားတယ်မဟုတ်လားမဆွေမမော
ဟုတ်ပါရဲ့ဒီအရှိတောင်အရှာမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်နည်းပညာအကျိုးဒေတာတလွားလူတွေပို့ပြီးတော့ခန်းစားနိုင်အောင်စူးစမ်းရမယ်ဆိုတာကိုလည်းအစီရင်ခံစာမှာပြောထားပါတယ်
အရှိတောင်အရှာကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထဲမှာအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့အွန်လိုင်းစီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ
ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019အစီရင်ခံစာအရအရှိတောင်အရှမှာဒီအင်တာနက်အွန်လိုင်းဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ။ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒီအစီအစဉ်ခန်းစာရဲမှာမြန်မာနိုင်ငံမပါပေမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင
်။မဆွေမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေအခုမအေးသနာကျော်စီစဉ်တိဆက်ပေးနေတဲ့တက်တန်ရောင်သတင်းလာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်တင်လာမှာတော့အမေရိကန်ပြည်အားစုနယူးယောက်မြို့မှာကျင်းပသွားတဲ့2020နယူးယောက်အရုပ်ပွဲတော်မှာတော့ဘလို့ထူးခြားတဲ့ဒီထင်မှုတွေကိုတွေ့ရပါတယ်ဒီလိုကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတဲ့ကိုပြောပြပေးသွားပါမယ်2020ခုနှစ်နယူးယောက်အရုပ်ပွဲတော်တရားဝင်ဖွင့်ပွဲမစတင်ခင်တရက်အကြုံမှာတော့အကျိုးပြပွဲကို Metal အယုတ်ကုမ္ပဏီခံမှမှာကျင်းပသွားတာပါလူကြိုက်အများဆုံးဖြစ်ခဲ့တာတော့ Disney Plus online ရုပ်သံလိုင်းမှာပြသတဲ့ Mandalorian ရုပ်ရှင်ကားတွေကဇက်ရုပ်ဇက်ကောင်လေးဖြစ်တဲ့ The Child လို့တရားဝင်နာမည်ပေးထားတဲ့ Baby Yoda ရုပ်လေးဖြစ်ပါတယ်နောက်ရုပ်တစ်ရုပ်ကတော့ Tesla ကားကုမ္ပဏီနောက်ဆုံးထွင်လိုက်တဲ့ Cybertruck Truck ကားရုပ်လေးပဲဖြစ်ပါတယ် Tesla ရဲ့ Cybertruck ကားထွက်ပြီးတော့3လပြည့်တော်တိုက်ဆိုင်ဆိုင်ပဲဒီဝေးတဲ့ခလုတ်နဲ့ Cybertruck ကားပုံစံနှစ်မျိုးထုတ်ထားတာပါပထမတစ်ခုက10ချိုးတစ်ချိုးအချိုးအစားနဲ့ထုတ်တာဖြစ်ပြီးတော့ Metal Company ရဲ့ဖန်တီးမှုဖြစ်နေအသက်အရွယ်ဆုံးလူတွေကြားမှာအတော်လေးစိတ်ဝင်စားကြပါတယ်နောက်တစ်ခုကတော့64ချိုးတစ်ချိုးနဲ့ထုတ်ထားတာပါဆိုပြီးတော့ Metal Company ရဲ့ပြောခွင့်ရအမျိုးသမီး Marissa Beck ကအရှင်းပြသွားပါတယ်ဒါကြောင့်မလို့လဲ Tesla Company ကထုတ်တဲ့ Cybertruck ပုံစံကားရုပ်လေးကအတော်လေးကိုလူကြိုက်များနေရပါBaby Yoda အယုတ်ကလေးဆိုနေတိုက်တိုက်ဆိုင်ဆိုင်ပဲ Mandalorian ရုပ်ရှင်တွေပြလို့သတင်းသုံးပတ်အကြာမှာအခုလိုထွက်လာတာပါလို့ Marissa Beck ကဆိုပါတယ်ဒီအယုတ်ကိုစပြီးတော့လောက်ကလေးကအခုအကျိုးပြတာရောင်းချချိန်ထိလူတွေစီကဒီအယုတ်လေးနဲ့ပတ်သက်လို့ရရှိတဲ့တုံ့ပြန်မှုကတော်တော်လေးကိုအံ့ဩစရာကောင်းအောင်ဖြစ်တယ်ဆိုပြီးတော့သူကပြောသွားပါတယ် Baby Yura Yoklea Aku Yo Long and Maluja and Yadon Pilanine Lule TDPM Amuzang Jo Jim Silver Gap Yawari. New York Yobwero go February Lanasani Seniniga Satin Gapio. Tegualonga Gomlibang the town Nibaga through ye togonigo jata jarapsipio. And I go by it is all Yobwero Lepsipari.
We're now going to progress to some steps which are a bit more difficult. Ready, set, and begin.
တောင်ကိုရီးယားနိုင်ငံကနာမည်ကျော် တောင်ကိုရီးယားရဲ့ကေပေါ့ကိုကမ္ဘာ့ကျော်ဖြစ်အောင်လို့ဦးဆောင်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဖေဖော်ဝါရီလ27ရက်နေ့တုန်းကတော့ BDS အဖွဲ့ရဲ့ဒေးတပြားအစ်ထွက်ခဲ့ပြီးတော့ဒီလေးချက်မြောက်ဒေးတပြားကိုမက်ပ်အော့ဖ်သဲဆိုး7လို့နာမည်ပေးထားပါတယ်။သူတို့အဖွဲ့ကဒီဒေးတပြားအစ်မိတ်ဆက်ပွဲအကြီးကျယ်လို့ဖို့စီစဉ်ထားခဲ့ပေမဲ့လည်းတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်က
방황을 하던 때도 있었었는데
그러네 짜게 마위 드로퍼의 예두무가 아카이마 시도하게 마위 들으며 필라보드에 정야를 이렇게 캐리 댄야리 아리고 별로 변비로 구자쿠켄레 수라고 댄야나리 아마지 쉬게 마위로 어퍼대가 디어 피트 사가가 벼도와 마위 아쿠 드로 BTS 어퍼가 가바네 펴비 키진고 에피라마 사디마 피트비로 바타마 우성 뿌에고로 소묘로마 진바마 피트바에신
Hey y'all, it's Fred. I gotta tell you something. Oh yeah,
I wanna see.
မြန်မာပိုင်းရဲ့အင်တာနက်မှာစတင်ထုတ်လွှင့်တဲ့ဖီဝေအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ဖီဝေမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း
YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလက်ပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာနှစ်ယောက်အပါအဝင်ကမ္ဘာတဝန်းသေဆုံးသူ၃000ကျော်ရှိနေချိန်မှာပိုးကူးစက်မှုကိုထိန်းနိုင်မှုနိုင်ငံတွေစူးစမ်းနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ၈၀လောက်ရှိနေပြီးတော့နိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတယောက်တတိယကနေနေတော့ကသေဆုံးသွားပါတယ်။စင်ကာပူနိုင်င
ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုဒီနေ့ထပ်ဆက်ပြီးတော့ပြသပေးမယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုဒီနေ့ထပ်ဆက်ပြီးတော့ပြသပေးမယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုဒီနေ့ထပ်ဆက်ပြီးတော့ပြသပေးမယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုဒီနေ့ထပ်ဆက်ပြီးတော့ပြသပေးမယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုဒီနေ့ထပ ကိုကူးသူ၂ယောက်ရှိတယ်လို့ဒီကနေ့အတည်ပြုပါတယ်။ မြောက် ကိုရီးယားနိုင်ငံကတာတိုဒုံးလက်နက်20ကိုဒီကနေ့ပြစ်လွတ်တယ်လို့တောင်ကိုရီးယားစစ်တပ်ဖက်ကပြောပါတယ်။တောင်ကိုရီးယားစစ်တပ်စီဦးစီးအဖွဲ့ပြောအရဆိုရင်တော့ ဒုံးလက်နက်20ကိုဟွန်ဆန်းဒေသကနေပြီးတော့မြောက်ကိုရီးယားအရှေ့ဘက်ကပင်လယ်ပြင်တဲ့ကိုပြစ်လွတ်ခဲ့တယ်လို့ဆိုပါတယ်။ဒုံးကြီးဟာအမြင့်36ကီလိုမီတာလောက်ကနေ140ကီလိုမီတာလောက်အထိသွားခဲ့တယ်လို့လည်းဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှသမရလောင်းဖြည့်ရွေကပွဲဝင်နိုင်မှုကြိုးစားနေကြသူတွေကအင်ဒီယာနာပြည်နယ်ဆောက်ဘက်မြို့တော်ဝန်ဟာပီဘူတဂျစ်နှုတ်ထွက်သွားပါတယ်။ဂျန်နက်သမရလောင်
ဖြစ်ပါတယ်ရှင်အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီကဲဒူဗင်စကီပါ အခုညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုအတန်းမြင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအပိတ်နားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Welcome.